မင်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဩဂုတ်လ3ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမတို့မင်းစင်ပါရှင်ဒီနေ့အစီအစဉ်မှာစစ်ကောင်စီရဟယင်ပြတ်ကျတဲ့တရင်အပါအဝင်တရင်နေတရင်ဆောင်ပါပတ်စင်ကဏ္ဍနဲ့တိုင်းသားဘာသာအစီအစဉ်တွေကိုထုတ်လွှင့်မှုရှိပါတယ်အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။ရန်ကုန်တိုင်းမော်ဘီမြို့နယ်အခြေဆိုင်စစ်ကောင်စီလေတပ်စခန်းကနေယူရိုကော့ပတာအမျိုးအစားရဟတ်ယာဉ်တစ်စင်ဩဂုတ်လ2ရက်မနက်ပိုင်းမှာပြန်တမ်းပြီးမကြခင်ပြတ်ကျခဲ့တယ်လို့စစ်ကောင်စီနဲ့နှီးဆက်သူတွေက RFA ကိုပြောပါရယ်။ရဟတ်ယာဉ်ပြတ်ကျမှုကိုလက်ရှိမှာစုံစမ်းနေဆဲဖြစ်တယ်လို့ဆိုပါရယ်။ရဟတ်ယာဉ်မှာလိုက်ပါလာတဲ့တောင်ပိုင်းတိုင်းလေတပ်ကုတ်ကဲမှုဌာနချုပ်မှုဗိုလ်ချုပ်စိုးတင်လက်နဲ့တွဲဘက်လေရင်မှုတူတေဆုံးခဲ့ပြီးနောက်ထပ်အရာရှိနှစ်ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စစ်ကောင်စီထောက်ခံတဲ့ Telegram နေမှာဖော်ပြပေမဲ့ RFA ကတိကျအတည်မပြုနိုင်သေးပါဘူး။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ကြေညာတာမရှိသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်မြို့နယ်သိန်းနီခရိုင်အတွင်းကအရက်သားပြည်သူတွေကိုစစ်ကောင်စီတပ်ကအကြိမ်ကြိမ်ဘုံကျဲတိုက်ခိုက်နေတာကိုရှုံချကြောင်းနဲ့စစ်ကောင်စီကျူးလွန်နေတဲ့စစ်ရာဇဝတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာအတိုင်းဝိုင်းကအရေးယူပေးဖို့ကိုကန့်တက်မတော် MNDA ကဩဂုတ်လ2ရက်နေ့ညကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ကိုကန့်တက် MNDA ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်မြို့ကတုံချိန်နဲ့ကျင်မောက်ဒေသကိုဩဂုတ်လ2ရက်မနက်တနာရီမှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်တေဆုံးမှုတွေရှိခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုအတွင်းတုံချိန်ဒေသကပြည်သူစေယုံအဆောင်အုံတို့လည်းမီးလောင်ပျက်စီးပြီးစေယုံတပ်ရကူးတနေတဲ့လူနာတို့ထိခိုက်သေဆုံးခဲ့ပါတယ်။ရှမ်းပြည်နယ်ကြောင်မဲမြို့ကစစ်ကောင်စီရဲ့လက်ကျန်တပ်စခန်းတွေဖြစ်တဲ့ခမရ901နဲ့ခမရ902စခန်းကုန်းတွေကိုဩဂုတ်လ2ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့တန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကသတင်းထုတ်ပြန်ပါတယ်။တိုက်ပွဲဖြစ်ပွားရာနေရာနဲ့ဗရမားစီရီအနီးတစ်ဝိုက်ကိုစစ်ကောင်စီကတိုက်လေရင်နဲ့ခုနှစ်ကြိမ်လာရောက်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အလားတူအဲ့ဒီနေ့မှာပဲနှောင်ချိုမြို့နယ်တဲခေါ်ရွာကိုစစ်အင်အားဖြစ်တင်းလာတဲ့စစ်ကောင်စီတပ်နဲ့TNL ပူးပေါင်းတပ်တွေကြတိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်က MI-35 တိုက်လေရင်နဲ့လာရောက်ပစ်ကူခဲ့တယ်လို့ပြောပါတယ် AR နဲ့ရခိုင်ရိုးမအဆက်တွေဖြစ်တဲ့ AR တိုင်းဘက်ချမ်းမြန်အောင်ရေကြီးနဲ့ကြံကင်းစတဲ့မြို့နယ်တွေကိုစစ်ကောင်စီတပ်ကအင်အား200နီးပါးနဲ့စစ်ကြောင်းထိုးတိုက်ခိုက်နေတယ်လို့ဒေသခံတွေက RFA ကိုပြောပါတယ်ပြီးခဲ့တဲ့ဇွန်လလဒုတိယပတ်ထဲမှာမြန်အောင်ကဒေသခံအမျိုးသား3ဦးကိုကာကွယ်ရေးတပ်ဖွဲ့တွေနဲ့ဆက်ဆက်တဲဆိုပြီးစစ်ကောင်စီကဆွဆွဲဖမ်းပြီးတဲ့နောက်အခုလိုစစ်ကြောင်းထိုးလာတာလို့မြန်အောင်ဒေသခံတွေကပြောပါဗျ။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်စစ်ကောင်စီအနေနဲ့စစ်ရေးနိုင်ငံရေးနဲ့တန်တမာရေးဆိုင်ရာလှုံ့ဆော်ချက်အားလုံးကိုထည့်သွင်းစဉ်းစားဖို့နဲ့သက်ဆိုင်သူအားလုံးပါဝင်ဖို့လိုအပ်ကြောင်းကမ္ဘောဒီးယားလွှတ်တော်ဥက္ကဋ္ဌဟွန်ဆန်ကတိုက်တွန်းလိုက်ပါတယ်။စစ်ကောင်စီဝန်ကြီးဦးကိုကိုလှိုင်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တာလို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်းလက်ရှိလွှတ်တော်ဥက္ကဋ္ဌမစ္စတာဟွန်ဆန်ကသူရဲ့ Telegram လူမှုကွန်ရက်မှာဩဂုတ်လ1ရက်နေ့ကရေးသားထားကြောင်းခမာ Times သတင်းကဖော်ပြပါဗျ။ဒါပြင်အာဆီယံအစည်းအဝေးတွေမှာစစ်ကောင်စီကနိုင်ငံရေးကမဟုတ်တဲ့ကိုယ်စားလှယ်တွေကိုစစ်လွှတ်ရေးအလေးအနက်စဉ်းစားပေးဖို့လည်းသူကတောင်းဆိုခဲ့တယ်လို့ဆိုပါတယ်။2024 January 1ရက်ကနေဇွန်လ31ရက်အထိစကိုင်းတိုင်းမှာစစ်ကောင်စီတပ်ရဲ့တိုက်ခိုက်တပ်ဖြတ်မှုကြောင်းအရက်သား334ဦးသေဆုံးခဲ့တယ်လို့နိုင်ငံရေးအကြီးအကဲများကွန်ကြီးစောင့်ရှောက်ရေးအသင်း AAPP ကဩဂုတ်လ2ရက်နေ့မှာထုတ်ပြန်ပါတယ်။မျိုးသမီး112ဦးနဲ့အမျိုးသား223ဦးကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးအဲ့ဒီထဲမှာအသက်18နှစ်အောက်39ဦးပါဝင်တယ်လို့ဆိုပါတယ်။105ဦးဟာစစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းခံရပြီးနောက်နှီးပေါင်းစုံနဲ့တပ်ဖြတ်ခံရမှုကြောင့်ဖြစ်တယ်လို့ဆိုပါတယ်။သတင်းတွေကိုထုတ်လွှင့်ခဲ့တာပါ။ထိုင်းရောက် MOU ယူထမ်းမြန်မာအလုပ်သမားတွေလစာတွေက25ရာခိုင်နှုန်းမိသားစုကိုပြန်ပို့ထားတာနဲ့စစ်ကောင်စီကိုအခွန်ဆောင်ထားတာတွေပြမှပြည်ပမှာအလုပ်လုပ်ခွင့်တက်တန်းတိုးပြီးတော့မှဖြစ်ပါတယ်။ဒီအကြောင်းကျွန်မကပဲတင်ပြထားပါတယ်ရှင်။ဩဂုတ်တရက်ကစပြီးထိုင်းရောက် MOU ယူထမ်းမြန်မာအလုပ်သမားတွေဟာအခြေခံလစာ3လစာရဲ့25ရာခိုင်နှုန်းထိုင်းဘတ် 6,000 မိသားစုတွေစီပြန်လွှဲထားပြီးကြောင်းအထောက်အထားပြမှစစ်ကောင်စီကသွားခွင့်ပြုတော့မှာပါ။MOU ယူထမ်းဆိုတာကအလုပ်လုပ်ခွင့်ပြည့်သွားတဲ့ MOU လုပ်သားတွေကမြောက်ရီဒါမှမဟုတ်ကော့တောင်းမြို့တွေကိုပြန်အဝင်ပြ PJ စာအုပ်တက်တန်းပြန်တိုးထိုင်းကိုပြန်ဝင်တဲ့လုပ်ငန်းစဉ်တစ်ခုပါ ထိုင်းကို MOU စနစ်နဲ့သွားမယ်ဆိုအလုတ်သမားနိုင်ငံကူလက်မှတ် PJ စာအုပ်မှာ၄နှစ်တကြိမ်တည်တံ့တိုးရပါတယ်။ဒီတစ်ခေါက် PJ စာအုပ်တည်တံ့တိုးတဲ့အခါမိသားစုစီ25ရာခိုင်နှုန်းဘတ်6000ငွေလွှဲထားတဲ့ပြည်စာနဲ့စစ်ကောင်စီကိုဝင်ငွေကို200ရာခိုင်နှုန်းစောင့်ထားတဲ့ပြည်စာတွေပြရပါမယ်။ငွေလွှဲတဲ့အခါမှာလည်းစစ်ကောင်စီတတ်မှတ်ထားတဲ့ဘဏ်တွေနဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေကသာလွှဲရမှာပါ။ဒါဟာစစ်ကောင်စီအနေနဲ့နိုင်ငံသားငွေအသေးအံလိုနေတယ်ဆိုတာဖော်ပြနေတာလို့နိုင်ငံရေးသုံးသပ်သူတွေကဆိုပါတယ်။အဲ့ပြေစာနှစ်ခုပြပြီးရင်တော့ OWIC ကထုတ်ပေးမှာပါ။ပြပမှာအလုပ်လုပ်ဖို့အရင်ကအလုပ်သမားနိုင်ငံကူလက်မှတ် PJ စာအုပ်ရှိရုံနဲ့ရပါတယ်။အခုတော့ OWIC လို့ခေါ်တဲ့ပြပအလုပ်ကိုင်အလုပ်သမားတက်သေးကန်ကပြားရှိမှစစ်ကောင်စီကပြပထွက်ပြီးတော့အလုပ်လုပ်ခွင့်ပြုတော့တာပါ။ OWIC ကလုတ်တဲ့နေရာမှာလဲကိုရီးအချက်လက်အသေးစိတ်တွေပေးရပါတယ်။ဒါ့အပြင်စစ်မှုထမ်းပါမယ်ဆိုတဲ့ဝန်ခံကတိစာချုပ်တွေပါထိုးခဲ့ရတယ်လို့ပြီးခဲ့တဲ့ဇွန်လကပြည်တွင်းမှာ OWIC ကလုတ်ခဲ့သူတူက RFA ကိုပြောထားပါတယ်။ထိုင်း MOU လုပ်သားတွေရဲ့အခက်အခဲတွေအဆင်ပြေဖို့ထိုင်းဆိုရပေါ်မှာမူတည်နေပြီလို့မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီ JACBA ဥက္ကဋ္ဌဦးမိုးချိုကပြောပါတယ်
ဒီချိန်မှာထိုင်းဆိုရကဘေးကျက်နဲ့ကျက်ကြီးကြီးမားမားဖြစ်နေတဲ့နှောက်ကြောမလုံရတဲ့ဘဝအထွေထွေကိုစာနာထောက်ထားသောအပြင်ပန်းရောက်ကဓမျိုးတွေနဲ့ထိုင်းနိုင်ငံမှာနေထိုင်လုပ်ကံကွယ်ပေးလိုက်မယ်ဆိုရင်ဒီလိုစကားစရဲ့ဘက်ပေါင်းစုံကအခွန်ကောက်တာရစ်တာမြစ်တာအားလုံးကြော်လွန်လွန်မြောက်ပြီးတော့အဆင်ပြေသွားပါလိမ့်မယ်
ထိုင်းရောက်မြန်မာတွေနိုင်ငံကူးလက်မှတ်မလို့ပဲပန်းရောက်ကတခုတည်းနဲ့နေထိုင်သွားလာအလုပ်လုပ်ခွင့်ပြုဖို့ပြီးခဲ့တဲ့ဇွန်လတတိယပတ်ကထိုင်းနဲ့မြန်မာရွှေပြောင်းအလုပ်သမားရေလုံနေသူတွေကထိုင်းအစိုးရစီကိုတင်ပြတောင်းဆိုထားပါတယ်ရှင်ဆက်လက်ပြီးပြည်ပသတင်းမီဒီယာတွေကမြန်မာနိုင်ငံအစီအစဉ်ကိုတင်ဆက်ပါမယ်ရွှေကောက်ပွဲလုပ်ပြီးအာဏာလွှဲဖို့စစ်ကောင်စီကိုတရုတ်အစိုးရကတိုက်တွန်းနေတဲ့အကြောင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးပဋိပက္ခတွေမှာဝါတပ်ဖွဲ့ဟာအတန်တိတ်အနိုင်ရသွားသူဖြစ်တယ်ဆိုတဲ့အကြောင်းသုံးသက်ချက်ဆောင်းပါးတွေကိုကိုရဲကောင်မြင့်မောင်ကတင်ပြထားပါတယ်ရှင်
အခုပထမဆုံးတရုတ်ဆိုရဟာစစ်ကောင်စီကိုအ мян ဆုံးရွေးကောက်ပွဲလုပ်ပြီးအာဏာလွှဲဖို့တိုက်တွန်းနေတယ်လို့တရုတ်တန်တမန်သတင်းရင်းမြစ်တွေကပြောတဲ့အကြောင်းဖော်ပြထားတဲ့ Nikkei Asia သတင်းဆောင်မကိုတင်ပြပါမယ်။ပြီးခဲ့တဲ့အပတ်ကအဗီယန်ကျင်းမှာလုပ်ခဲ့တဲ့အာဆီယံနိုင်ငံသားဝင်ကြီးများညီလာခံမှာမြန်မာစစ်ကောင်စီရဲ့လုပ်ရက်တွေဟာမြန်မာပြည်သူတွေအတွက်ကောသူတို့ကိုယ်တိုင်အတွက်ပါအကျိုးမရှိတော့ဘူးလို့ဩစတြေးလျနိုင်ငံသားဝင်ကြီးပန်နီဝေါင်ကပြောသွားပါတယ်။ဩစတြေးလျရဲမကပဲမြန်မာရဲ့အရေးကြီးဆုံးအိမ်နီးချင်းတွေဖြစ်တဲ့တရုတ်နဲ့ထိုင်းနိုင်ငံတွေကလည်းမြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုစိတ်အပြတ်ကြီးပြက်နေကြပါတယ်လို့ဆောင်းမကဆိုပါတယ်တရုတ်ဆိုရဟာမကြခင်ကမြန်မာစစ်ကောင်းဆောင်ဟောင်းအချို့ကိုဖိတ်ခေါ်ပြီးမြန်မာနိုင်ငံပြည်ထနာကိုဖြည့်ရှင်းမှုနီလန်းအချို့ကိုဆွေးနွေးခဲ့ပါတယ်ဒီလိုခေါ်ယူဆွေးနွေးတဲ့အထက်မှာတမရဟောင်းဦးသိန်းစိန်ဦးဆောင်နဲ့ဂျားပြက်အဆိုရတရအမြန်ဆုံးဖွဲ့ပြီးစစ်ကောင်းစီစီကနေအာဏာလွှဲဖို့ဖြစ်နိုင်မလားလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကဦးသိန်းစိန်နဲ့တိုင်ပင်ခဲ့တယ်လို့ဆိုပါတယ်။ဒါမှမဟုတ်၈နှစ်အစောပိုင်းလောက်မှာရွေးကောက်ပွဲအများဆုံးလုပ်ပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ယာရုကနေဆင်းပေးဖို့တိုက်တွန်းမှုအတွက်တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကဦးသိန်းစိန်ကိုပြောခဲ့တယ်လို့တရုတ်တန်တမန်သတင်းရင်းမြစ်တွေကပြောတဲ့အကြောင်းဖော်ပြပါတယ်။တရုတ်ဆိုရဟာမြန်မာစစ်ကောင်စီကိုရွေးကောက်ပွဲအများဆုံးလုပ်ဖို့ဖိအားပေးမှုတွေမြင့်တက်လာစေမှာပဲတရုတ်ကွန်မြူနစ်ပါတီကနေလည်းမြန်မာနိုင်ငံကနိုင်ငံရေးပါတီအချို့ကိုဖိတ်ခေါ်ပြီးရွေးကောက်ပွဲပြီးတက်လာမယ့်အစိုးရတစ်ကိုတရုတ်နိုင်ငံကလက်ခံအသိမှတ်ပြုမှာဖြစ်တဲ့အကြောင်းအသိပေးပြောဆိုခဲ့ပါတယ်။အခုဆက်လက်ပြီးမြန်မာနိုင်ငံမြောက်ပိုင်းကစစ်ရေးပြိပခါတွေမှာတူတူတိတ်တိတ်နဲ့အနိုင်ရသွားတာကတော့ UWSA ဝါတပ်ဖွဲ့ပဲဖြစ်ပါတယ်လို့သုံးသက်ထားတဲ့ The Diplomat Magazine ကဆောင်းပါးကိုတင်ပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကိုကိုးကန်တပ်ဖွဲ့တွေကအသိမ်းယူခဲ့တဲ့နောက်ပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့က UWSA ဝါတပ်ဖွဲ့ကတပ်သားတွေဟာလာရှိုးမြို့တွေကိုဝင်ရောက်ပြီးထိ ंछ ုပ်နေရယူခဲ့ပါတယ် UWSA ဟာပြီးခဲ့တဲ့2029စစ်စင်ရေးနောက်ပိုင်းမှာဟိုပန်ပန်လုံနဲ့တန်ရန်မြို့နယ်တွေကိုတနက်တစ်ချက်မှမဖောက်ရဘဲဝင်ရောက်ထိ ंछ ုပ်နိုင်ခဲ့ပြီးလာမယ့်ရက်သက်တစ်ပတ်တည်းအတွင်းမှာတော့ထိ ंछ ုပ်နိုင်မယ့်နယ်မြေတွေပို့ပြီးတိုးချဲ့လာနိုင်ခြင်းရှိပါတယ်လို့ဆောင်းပါးကဆိုပါတယ်စစ်ကောင်စီဟာ UWSA ဝါတပ်ဖွဲ့နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တို့ကနေဝင်ရောက်ထိ ंछ ုပ်ဖို့သဘောတူလိုက်တာလို့နေပြည်တော်ကလာတဲ့သတင်းရင်းမြစ်တွေကနေသိရပါတယ်အခုလို UWSA ကနေလာရှိုးမြို့ကိုဝင်ရောက်ထိန်းချုပ်လိုက်တဲ့မဟာဗျူဟာရည်မှန်းချက်နဲ့တက်ရောက်မှုတွေဘယ်လိုရှိလာမလဲဆိုတာကိုစမ်းစစ်ဖို့လိုပါတယ်လို့ The Diplomat ဆောင်းပါးရှင်ကဆိုပါတယ်။လက်ရှိတရုတ်နိုင်ငံကနေဂျားဝင်စစ်ဆက်မဲ့ငင်းညာရင်ဆွေးနွေးပွဲပြီးမှ UWSA ကနေဝင်ရောက်ထိန်းချုပ်ထားတဲ့နယ်မြေတွေအတီးဖြစ်သွားရင်အခြားတိုင်းသားဖွဲ့တွေဟာလည်း UWSA ရဲ့လမ်းကြောင်းတိုင်းလိုက်လုပ်ပြီးတရုတ်နိုင်ငံရဲ့ဩဇာအောက်ကိုဝင်လာကြပါလိမ့်မယ်။ဒီလမ်းကြောင်းဟာအနောက်နိုင်ငံတွေကနေအားပေးထောက်ခံထားတဲ့ ASEAN အမျိုးသားညီညွတ်ရေးဆွေးနွေးပွဲ NUG နဲ့ဂျားဖြတ်ကာလာအုပ်ချုပ်ရေးကောင်စီ Interim Council တွေကနေဆောင်ရွက်နေတဲ့တွဲဆောင်ဆွေးနွေးရေးလမ်းကြောင်းအလုံးကိုအားလျော့သွားစေမှာဖြစ်ပါတယ်အထူးသဖြင့် UWSA ဟာရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်ကနေထိုင်းနိုင်ငံနယ်စပ်အထိပါထိမ့်ချုပ်နယ်မြေတွေချဲ့ထွင်လာနေတဲ့အတွက်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုဒေသရင်းကအမေရိကန်ရဲ့မဟာမိတ်ထိုင်းနိုင်ငံအပေါ်မှာပါတက်ရောက်လာတော့မှာဖြစ်ပါတယ်လို့ဆောင်းမရှင်ကသုံးသပ်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
သမုဒ္ဒန်းကြောင့်ပျက်စီးသွားတဲ့အနာဂတ်တွေ
ကျမတို့ကလေးတွေဘာမသိညာမသိပါဝါပါဝါသူတို့ကတော့ပြောလို့ကျမတို့ကလေးတွေမှာသေခံပေးရမှာ
ပြုတ်ကွဲသွားတဲ့မိသားစုတွေရုံးကန်နေရတဲ့ဘဝတွေအကြောင်း RFK ကပြပြဆုံဆုံပြောပြသွားပါမယ်ကျွန်တော်ကစင်မုံးပ
ါကျွန်တော်မန်ယူပါကျွန်တော်ကကြောင်းဆရာပါဒါကစမှုဒန်းဥပဒေနဲ့ထွက်ပြေးခဲ့သူ၃ယောက်ဖန်တီးထားတဲ့ရေဇံလမ်းပါ
ဒါကို RFA ရဲ့ Facebook, YouTube, Spotify နဲ့ Apple Podcast တွေမှာနားဆင်နိုင်ပါတယ
်စမှုတန်းကြောင့်ကြုံတွေ့နေရတဲ့ဖြစ်ရပ်တွေကိုရင်ဖွင့်ကျင်နေဆိုရင် RFA ရဲ့ Signal နဲ့ Viber နံပါတ် +1 232 239 0018ကိုယုံကြည်စိတ်ချစွာနဲ့ဆက်သွယ်နိုင်ပါတယ
်ဒီဇာတ်လမ်းဟာဖိနိုင်ကန်လူတို့ရဲ့နေစဉ်ဘဝဖုံဖုံကိုထင်ဟပ်စေမှာပါခင်ဗျာ
အခုတခါမှာတော့မွန်တိုင်းရင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင
်။မင်္ဂလာ။ပရိသတ်ညဘေကလန်စာတော်တင်ကွန်လိုင်း။ဟိုကကေဒိုင်ပွန်ကောတဆိုင်ချောဆိုင်ကရဘာပရကန်ကြီးကောရဟနာမွေဖြစ်နေမိတာရ။အခြေကြောင့်တော်ရမဆိုင်အာဖေဖဲဆာမွန်ဆွတ်ဆောထာနော။အိုမေဆိုင်ထောက်ကတလီယန်တော့။ဒိုတဝရဒိုင်မွန်ဟနိုင်တဲမွန်ဖောဒိုင်ကလိုင်းအော့မေပတောင်းကောပဝိုင်းဒိုင်ဘီကလီယန်ကောရေတောက်ကတိ။ฮอตโนได้กลายกลังจีอานีเนี่ยตอมะในจาฮอทานบ้างิมซองกลองตลาดปรางนงเลงเขาเคตังเกตนูก็กนเรมแบงตอราจานูก็จุลันจมตงโปจมัวก็นูก็ปวยได้เบกเลียงแล้วมะในซองกลองกราโจตลาดกลังจามันกลังตอนูก็ปวยได้เดกะติแล้วมะในบ้างิมปรางปรองจากลังนโนกิตังกราวันละปรองจากลังกําเลยอากายได้กลอยให้กลังจีฮอตนั่นก่อนอากายได้ปรอจาปะมองนั่นตอยังเกจอตอกะเลยฮกนเรมแบงพอได้ตอฮาไตพออูละกําราប្រប្រោះណៅគួនរ៉ាត់នឹងបវ៉ៃដេញបិងលៀងស្ថានសេចក្ដីប្រោះក៏រីតោក្ដីតែមកផោដាច់នឹងតោបនដះគុនដើមបែងតោផៃនឹងតឡៃមកកំឡៃតាំងនឹងប្រមួយនឹងមកផោណូគីតាន់គីតាប្រដូថេសាម៉ងក្ដីសនតែមកផោមណានក่อนផោដាច់កំតោហណៃលងៃតោគណៈខ្វែម៉ែប៉ាស់កូតមកនឹងនោះក្ឡៃគីតាន់គីតលកំរោប្រសិទ្ធិបិងឡងមកអាវិផេសាម៉ងមិនដូចនឹងកំឡៃអោមករិក្លងលើសពោកមកកែញ៉ាអត្រោតោប្រឹងកឹងក្លងប្រៃចេះម៉ងលុយប្រៀងណលេបតាន់ថាបាសអាកណោដូតវ៉ាដេម៉ូនមហរិក្លងរេសបើក្លងណុកសមុទ្រថាចានកំកែអក្រាតតប្លោះតាបងកូនតកតតកងសិមណានតបតៃរេងោតមកពោះតៃនឹងរ៉ាញាអតរោតប្រឹងកិនក្លងប្រៃចេះក្លៃមងផមេឡោណូកោគេតាំគេដាតក្លែងជូលានសមុទ្រងោបាចុះចិត្តខុយនោះយ៉ាហចានរីកំកែអក្រាតក្លងណុករេសបើគួនអង្ដាយាកោអក្រាតកុំពុកដេម៉ូនតមកហតៃខរះតឡាវិមណានអេតិតបផ្លោះតាបងកូនតកតតកងសិមឡានតោតក្លែងលពោះតៃការាគួយចាក់ដាច់ញាតរោតោតតជូក្លែងនរ៉ាហតងកពោះតៃតតតតកងសិមឡានតោញាតរោកគួយលិនថាបកនគួយចាក់ដាច់ញាតរោតកនកោចមោះសមុទ្រក្លែងក្លាយមកផោងកនកពុបនុយតណាតកនតញានងកសង្សាតោកទេតតគុកណាមណូកោគីតាំងគិតនុញទេសរៃមុតឡារ៉ាតបឡងញាទេសរៃតោយកការតក្លែងគិជាប្រមួយណកមមសាច់មកឯគួយចាក់ដាច់នយោតកនគួយចាក់ដាច់ញាតរោតកនតាអាមងនុកក្លងខ្លាត់មកឆងការាត្រៅហោតតកហរិតគួយចាក់ក្លាយមកកោកេះលកំរ៉ាប្របងណៅញាទេសាតោតតោះមកវិញកោប្រឹងអាក្លែងផមឡងតោមកគួនកមកគួនតេកកឆងអាក្លែងហេកោតោះមកមកឡេឆាក់ហេកលិកលកំរ៉ាមកកងសិមណានតោញងគេក្លៀងធុញគេកុកក្លងរៃហវាយកោកលឹងហចានបងរ៉ាចានហតជូលៃតេកទេនុប៉ាញ់ក្លងគួនមករៀងជួយកបយោរៃហវាយកោថោះបើលោសហតនុមកណូគេតាមគេលកំរ៉ាអជីចងរមសាយអាវេផេសាមសកសថាណោតតាឆាមណរ៉ាតាំងគឹងភមឡោរ៉ា
អរហ្វេយ៉ាស៊ីសិនរីកូឌីម៉ាបេយ៉ាណាបះសិញញមាពីទូពីតាមះបេយ៉ានីគិនវីចាបះសិឈិន